ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဖန်အပ်ထားတဲ့ခေတ္တဒုသမဂ္ဂမောင်မင်ခိုင်တန်းနဲ့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအမြင့်ဆုံးကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ကိုနိုင်ငံတော်တက်ဆာဖောက်ဖျက်ပုံကံမှုရာဇဝတ်ကြီးပုံမှ122နှစ်နဲ့ရဲတပ်ဖွဲ့ကတရားစွဲထားတယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။မောင်မင်ခိုင်တန်းဟာစင်ပြိုင်အစိုးရနိုင်ငံတော်အကြီးအကဲတယောက်အနေနဲ့လူမှုကွန်ရက်ပေါ်ကနေမိန့်ခွန်းပြောကြားခဲ့ကြောင်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုစန့်ကျင်ဖြိုဖျက်ဖို့လှုံ့ဆော်မှုတွေပါတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုကိုကျွန်းလွန်တယ်လို့ဆွဆဲထားပါတယ်။ဦးကျော်မိုးထွန်းကလည်းကုလသမဂ္ဂထရီနီလာကမှမြန်မာအရေးအလို့သဘောဆွေးနွေးခြင်းမှာ CRPH ကရက်တည်ပြီးတော့ CRPH ရဲ့ကျင်းစကားကိုပြောခဲ့တဲ့အပြင်နိုင်ငံတော်ကပေးတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာခြင်းမရှိသလိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖြိုဖျက်အောင်လို့အထောက်လှုံ့ဆော်လှုံ့ဆော်တိုက်တွန်းနေတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရာဇဝတ်ကြီးပုံမှ122နှစ်ကိုကျူးလွန်တယ်လို့ဆွဆဲထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမာဖြစ်တာဝန်ပေးထားတဲ့ဒေါက်တာဆာဆာကိုအလောင်းလိုပုံမှတ်တက်ပြီးတော့တရားစွဲတယ်လို့ထုတ်ပြန်ခဲ့ပါတယ်။